ပြီးခဲ့တဲ့နှစ်တည်းရနဲ့နှိုင်းယှဉ်မယ်ဆိုရင်ဒီမိုကရေစီအရေးလှုပ်ရှားသူတွေအပေါ်မြန်မာစစ်အစိုးရရဲ့ဒီဖိနှိပ်မှုကလျော့လာလာသလားနောက်ပြင်းထန်လာသလားပေါ့နော်အဲ့အခြေအနေလေးဒေါက်တာလှကျော်စောအနေနဲ့တုံ့ပြန်ပေးသေးကြပါလေခင်ဗျာ
ကျွန်မကြည့်တာတော့နိုင်ငံရေးဖိနှိပ်မှုကပိုပြီးပြင်းထန်လာနိုင်ကြရှိပါတယ်။ဘာဖြစ်လို့လဲဆိုတော့တစ်ချက်ကသူတို့ကသူတို့ရဲ့ဆန္ဒခံယူပွဲကိုသူတို့နိုင်လိုက်တယ်လို့သူတို့တွေ့တာဟုတ်။အဲ့တော့သူတို့က legitimacy ပေါ့ဗျာသူတို့ကအုပ်ချုပ်ပိုင်ခွင့်အပြည့်အဝရှိပြီလို့သူတို့ဟာသူတို့ယူဆနိုင်တာ။ယူဆနိုင်တော့နားဖအနေနဲ့ဆက်လက်ပြီးတော့ဖိနှိပ်မှာပါပဲ။အဲဒါပြည်သူတွေအတွက်ကတော့ပုံမဆိုးရတဲ့ဖိနှိပ်မှုတွေပိုပြင်းထန်လာဖို့ပဲရှိတယ်။ဒါတွေကလည်းဒီအာနာရှင်စနစ်တွေကဒီလိုပဲဖြစ်လာပါလေလေဆန္ဒခံယူပွဲတို့လမ်းပြမြေပုံတို့ဘာတို့ကသူကနည်းနည်းအပျော်နီးသုံးလိုက်တာ哦အပျော်နီးသုံးလိုက်ပြီးသူတို့လူချင်းနဲ့မှန်းချက်တစ်ခုကိုရပြီးတဲ့အခါကျအကြမ်းဖက်နီးနဲ့တစ်ခါလာအောင်လာပြီးတော့မှ2010ခုရွေးကောက်ပွဲနီးတဲ့အခါကျတော့နည်းနည်းပြန်ပြော့ပေးတာဖြစ်ပြီးတော့တဖြည်းဖြည်းဒီတန်တရားပဲပြန်လဲအောင်မှာပါပဲဒါမဲ့သူ့မှာလည်းသူ့အခက်ခဲတွေတော့မသေးဘူးအဲ့တော့သူ့အခက်ခဲတွေကလည်းသူကတခုကဒီနိုင်ငံရေးရပြည်သူလူထုရဲ့အာခံမှုပြင်းထန်နေတာတခုနောက်တစ်ခုကစီးပွားရေးရလည်းရှေ့လျှောက်ပုံပုံဆိုးွားလာကြတာရှိတယ်လေအခုကမှုန်တိုင်းဘေးနဲ့ဘာနဲ့ဟလာတကဘာလုံးတွေ့နေရတဲ့စီးပွားရေးအကြတဲ့နဲ့ဟလာဟိုရိတ်ခါတက်နေမှုတို့စွိုင်းရင်နှစ်ဆင်းလုံးတွေတက်နေမှုတို့ဒါတွေနဲ့ဆိုရင်သူ့ဘက်ကလည်းအကြတဲ့တော့မနေဘူးအဲ့တော့အဲ့အကြတဲ့ကိုသူ့အနေနဲ့ပြည်သူလူထုနဲ့ဆိတ်ဆက်ဆွေးနွေးတဲ့လမ်းကိုလိုက်မလားတအားဖိနှိပ်ပြီးတော့အဲ့ဘလူးကောင်းနဲ့ထွက်မလားဆိုတော့ तू ကြည့်ရတာအခုကြည့်ရတော့ तू ဘလူးကောင်းနဲ့ထွက်ဖို့ပဲများတယ
်ဆိုတော့ဒီ2010ခုနှစ်ရွေးကောက်ပွဲမတိုင်ခင်ကာလအတွင်းမှာတော့နိုင်ငံရေးအရာဖိနှိပ်မှုတွေအကြမ်းဖက်မှုတွေပို့ပြီးတော့ပြင်းထန်လာမယ်လို့သုံးသပ်လို့ရတာပေါ့ဟုတ်လားခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့
ဒီရွေးကောက်ပွဲမတိုင်ခင်ကာလအတွင်းမှာပြည်သူတွေအနေနဲ့ပေါ့နော်ဘလူးရက်တည်တင်တယ်လို့ယူဆလဲခင်ဗျာ
ပြည်သူတွေအနေနဲ့ကတော့အဲကျမတို့အခုဒီလိုကျမတို့ဗမာပြည်ကွန်မြူနတီပါတီကစာရန်တစ်ခုတင်ထားပါတယ်အဲ့ဒါဘာလဲဆိုတော့အခုလာမဲ့ပွဲမှာပြည်သူအင်အားတရဖြစ်ပြည်သူတွေစုစုစည်းစည်းနဲ့စုစည်းပြီးတော့အင်အားစုတရဖြစ်အောင်ပေါ်ထုတ်ဖို့ကျမတို့တိုက်တွန်းထားတဲ့စာတစ်စောင်ထုတ်ထားပါတယ်အဲ့ဒီထဲမှာတော့ကျမတို့ကဟို NLD အနေနဲ့ကလည်းသူကအခုကာလဟိုတော်တော်လုံးနိုင်ကြနေတဲ့လူတော်တော်များများကလည်းမလှုပ်နိုင်မရှားနိုင်ဖြစ်နေတော့ဒီကြားအင်အားစုတရပေါ့နော်ပြည်သူအင်အားတရပေါ်အောင်ပေါ်ပြီးတော့အဲ့ဒီအင်အားစုနဲ့ဆက်လက်ချီတက်ကြဖို့အင်အားစုတရက်ကရွေးကောက်ပွဲမှာပါနိုင်ရင်လည်းပါဖို့ပေါ့ဗျာအဲ့ဒီဟာမျိုးတစ်ခုလုပ်ဖို့တော့ကျမတို့အကြံပေးတိုက်ထွန်းထားတာရှိပါတယ
်အဓိကနိုင်ငံရေးအတိုက်ခံပါတီဖြစ်တဲ့ NLD ပါတီရဲ့ဒီလက်တလောဒီရည်တည်ချက်အပေါ်မှာပေါ့ဒေါက်တာလှကျော်စောအနေနဲ့ဘယ်လိုရှုမြင်မိပါသလဲခင်ဗျာ
ဟုတ်ကျမကတော့ဒီကာလအတွင်းမှာ NLD ပါတီကိုတရားဝင်ရည်တည်နေနိုင်အောင်လုပ်နေတဲ့အဲလူတွေအားလုံးကိုအလေးပြုလိုက်ပါတယ်ဗျာချီးလဲချီးကျူးပါတယ်သူတို့ဒီလောက်ခက်ခဲတဲ့ကြားထဲကသူဒီ NLD အလံလေးကိုမပြောအောင်ဆက်ရပ်တည်နေနိုင်တာအတွက်တော့တကယ်ကိုကျွန်မဂုဏ်ပြုလိုက်ပါတယ
်လက်ရှိပေါ့နော်မြန်မာနိုင်ငံမှာဖြစ်တည်နေတဲ့နိုင်ငံရေးစီးပွားရေးလူမှုရေးအခြေအနေအရရက်ကိုပေါ့လေခြုံငုံတုံ့တက်ပြီးတော့နောက်လာမယ့်နှစ်အနည်းငယ်အတွင်းမြန်မာနိုင်ငံရေးအလားအလာကိုဘယ်လိုခန့်မှန်းမိပါသလဲခင်ဗျာ
ဘုံမကြီးကပြောင်းကိုပြောင်းအောင်ပါပါမပြောင်းလို့မရပါဘူးတကယ်လို့သူတို့ဘက်မှာလည်းသူတို့အပြောင်းလဲနဲ့တိုးရမှာဘာဖြစ်လို့လဲဆိုတော့သူတို့ရဲ့ဖွဲ့စည်းအုပ်ချုပ်ပုံမှာကပဋိပက္ခတွေတပုံကြီးဖြစ်တယ်အဲ့ဒီဖွဲ့စည်းအုပ်ချုပ်ပုံတွေအကျဉ်းချက်တွေ့လာတိုင်းမှာကျမတို့ဗမာပြည်ကတစ်စစ်ချိုးကိုပြောင်းသွားတာပဲဒီကာလအတွင်းမှာတစ်စစ်ချိုးပြောင်းကိုပြောင်းသွားမှာပဲအဲ့ဒီတစ်စစ်ချိုးအပြောင်းမှာပုံမဆိုးရတဲ့အပြောင်းမဟုတ်ဘဲနဲ့ပုံမကောင်းမွန်တဲ့အပြောင်းဖြစ်အောင်ကျမတို့တွေဝိုင်းကြိုးစားဖို့လိုတယ်ကျမတို့ဝိုင်းကြိုးစားတဲ့အခါမှာနီလန်းအားလုံးကိုဖွင့်ထားဖို့လိုတယ်စေစားဆွေးနွေးပွဲလမ်းကိုဟာလာပြည်သူလူထုရဲ့ဆန္ဒပြမှုတွေရောဘာတွေရောပေါ့အကုန်လုံးလမ်းဟူသမျှကိုကျမတို့ဖွင့်ထားဖို့လိုတယ်
ဒီလိုပြောင်းလဲမှုကိုပေါ့လေဟိုဘယ်လိုပုံစံမျိုးနဲ့ပြောင်းလဲမယ်လို့ယူဆလဲခင်ဗျစေစိုးရဘက်ကပဲပြောင်းလဲလာမယ်လို့ယူဆလားဒါမှမဟုတ်ပြည်သူတွေရဲ့အင်အားနဲ့ပဲပြောင်းလဲမှုရယူနိုင်မလားဘယ်လိုခန့်မှန်းမိလဲခင်ဗ
ျကျမကြည့်တာတော့အကုန်လုံးဖြစ်နိုင်စရာအကြောင်းတွေကြီးပဲစေစိုးရအတွင်းမှာလည်းပြိပက္ခတွေကကြားလီနဲ့ဆိုင်ကြီးများလာမှာပဲဘာလို့သူတို့ကကိုကျိုးစည်းဝါပေါ်မှာအဝေးမတက်တာတွေဘာတွေလဲဖြစ်လာမယ်အထူးသဖြင့်ဒီဖွဲ့စည်းအုပ်ချုပ်ပုံအတီးဖြစ်သွားပြီးတဲ့နောက်ဒီဖွဲ့စည်းအုပ်ချုပ်ပုံမှာကိုကခင်ဗျာဒီသမရနဲ့ကာကွယ်ရေးဦးစီးချုပ်နဲ့ရှားမှာအာဏာလူပွဲတွေဘာတွေပြဿနာတွေတပုံကြီးရှိလာစရာရှိတယ်အဲ့တော့အဲ့ဒါတွေအပြင်ပြည်သူလူထုကလည်းအခုနကျွန်မပြောလို့စီးပွားရေးနိုင်ငံရေးဖိအားတွေတိတ်များလာတဲ့အခါမှာဒါပောက်ကွဲမှုတွေကလည်းဖြစ်လာနိုင်တယ်အဲ့တော့အဲ့ဒီဟာတွေကအကုန်လုံးဖြစ်လာစရာအကြောင်းတွေရှိတယ်။တိုင်းပြည်ရဲ့အခြေအနေကတော့ငြိမ်သက်စရာတိတ်အကြောင်းမရှိဘူး
။နောက်တစ်ပိုင်းကတော့ဒီပြည်ပဒီမိုကရေစီအားစုတွေရဲ့အပိုင်းပေါ့လေ။သူတို့အနေနဲ့ကောဘယ်လိုပုံစံမျိုးဆက်ပြီးတော့လှုပ်ရှားမှုတွေပေါ်ဆောင်သွားတင်တယ်လို့ထင်လဲခင်ဗျာ
။ကျမတို့အခုပြည်ပမှာရှိနေတဲ့ အတိုက်ခံအင်အားစုတွေမှာတခုကောင်းတာကတော့ဒီမီဒီယာခင်ဗျားတို့ရဲ့မီဒီယာအခန်းလဲပါပါတယ်အဲ့ဒီကနေပြီးတော့ကျမတို့ကဗမာပြည်သူတွေရဲ့နိုင်ငံရေးစိတ်ဓာတ်တော်လှန်ရေးစိတ်ဓာတ်မကြောက်ဆက်လက်ပေးပို့နေနိုင်ရတာတော့ဒါကောင်းမွန်ချက်တစ်ခုပါပဲဒါပေမဲ့မကောင်းတဲ့အချက်တစ်ခုကတော့ကျမတို့အချင်းချင်းကြားမှာမျိုးမျိုးကွဲပြားနေတာပေါ့တဘောထားတွေအမျိုးမျိုးကွဲပြားနေတော့အဲ့ဒီဟာတွေကိုစု လိုပါတယ
်ဟုတ်ကဲ့ခင်ဗျာဒေါက်တာလှကျော်သောကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ